က်ရှိဗန္ဒာယင်းနေ့အတွက်ကွန်ကရစ်လွှတ်တော်မှာပြတ်ထန်းတဲ့အမျိုးသားကာကွယ်ရေးအဥပဒေ NDAA National Defense Authorization Act for 2022ဟာစာမျက်နှာ900ကျော်ရှိပြီးပုံမှန်ပေါင်း660ကျော်ရှိပါတယ်ဒီထဲမှာပုံမှန်6530ဟာမြန်မာဒီမိုကရေစီအရေးနဲ့ဆိုင်ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုပ်ဆောင်ရေးCDM အာနာပီဇန်ရေးလှုပ်ရှားမှုနဲ့အခြားဒီမိုကရေစီအစုအဖွဲ့များကိုကူညီရေးစစ်ကောင်စီအထောက်အပံ့မရရင်းနဲ့တရားမဝင်ရေးအတွက်ဆောင်ရွက်ရန်အတိအလင်းဖော်ပြပါတယ်။တန်ခတ်အရေးယူမှုကိုလည်းဖော်ပြထားပါတယ်။စစ်ဘေးရှောင်ဒုက္ခတွေကိုကူညီဆောင်ရွက်ဖို့ကိစ္စလည်းပါဝင်ပါတယ်။ကာကွယ်ရေးအစိုးရဒေါ်လာသန်း9,800,000ထဲမှာမြန်မာဒီမိုကရေစီအရေးအတွက်30ဇီးလည်းပါဝင်ပါတယ်။မြန်မာအရတားအစိုးရတွေလက်ထက်ကနယူးယောက်ဖက်ဒရယ်ရီဇာဗ်ဘဏ်မှာအနန္တတဲ့ဒေါ်လာသန်း1000ကိုလည်းအမေရိကန်အစိုးရကချုပ်ကင်လိုက်ပါတယ်။စစ်ကောင်းဆောင်ဘိုင်းဝင်လည်းတန်ခတ်အရေးယူပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကတာဝန်ရှိသူမြန်မာအရတား9ဦးကိုတန်ခတ်အရေးယူတာဟာ NDAA ဥပဒေကိုဆက်လက်အကောင့်အထည်ဖော်တဲ့သဘောပါပဲ။
တန်ခတ်အရေးယူတဲ့ရည်ရွယ်ချက်ကစစ်ကောင်စီကိုဝင်ငွေနှဲပါသွားစေဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲစစ်ကောင်စီကိုနိုင်ငံတကာအသိုက်အဝန်းမှာလူရမဝင်အောင်ကြိုးစားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူလို့စစ်အုပ်စုဘက်ကပြောင်းလဲသွားမှာတော့မဟုတ်ပါဘူး။မြန်မာဒီမိုကရေစီမြင့်တင်ရေးလို့ရေးထားတဲ့အမေရိကန်ကာကွယ်ရေးဥပဒေ NDAA ပုံမှန် 6539 ရဲ့အထင်ရှားဆုံးအားနည်းချက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကိုစစ်မှုရေးရာမှာထောက်ပံ့ဖို့ပေါ်ပြမထားပါဘူး။ဒါပေမဲ့အစ်မှုရေးရနဲ့မဆိုင်တဲ့လူမှုစည်းဝါးရေးအကူအညီတွေပေးပြီးမြန်မာဒီမိုကရေစီရေးကိုမြှင့်တင်နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး USIP American ညဉ့်ဉန်းရေးသူတည်တနာဌာနကကျွမ်းကျင်သူ၉ဦးပါတဲ့မြန်မာရေးလေ့လာတဲ့အဖွဲ့ကိုဖွဲ့စည်းပြီးဆွေးနွေးကြပါတယ်
။မြန်မာရေးရလေ့လာရေးအဖွဲ့ရဲ့တွေးရှိချက်သုံးသပ်ချက်တွေကိုဖေဖော်ဝါရီလ၁ရက်နေ့က USIP ကထုတ်ပြန်ပါတယ်။အရသာအသင်းအဖွဲ့တိုင်းနာအုပ်စုနဲ့NLD အကြယုံကြည်မှုမခိုင်မာသေးလို့စစ်ကောင်စီကိုဆန့်ကျင်ရမှာစီးလုံးညီညွတ်မှုအပြည့်အဝမရနိုင်သေးတာလို့ဆိုပါတယ်နိုင်ငံတကာတုံ့ပြန်မှုကလည်းထိရောက်မှုမရှိဘူးလို့သုံးသပ်ပါတယ်တရုတ်ကမီခိုလာရပေမဲ့တရုတ်ရဲ့လူအင်ဆန္ဒကိုဖြည့်ဆွနိုင်စွာစစ်ကောင်စီမှာမရှိဘူးလို့ဆိုပါတယ်အမေရိကန်အနေနဲ့လုံနိုင်တဲ့အခွင့်အလမ်းတွေကိုလည်းတင်ပြထားပါတယ်စစ်ကောင်စီဆန့်ကျင်ရေးဆိုတဲ့ဘုံလမ်းစဉ်ကိုတပီလုံးကျင့်သုံးပေမဲ့စစ်ကောင်စီကိုအောင်နှောင်ရင်းနဲ့ပြန်လဲတိဆောက်ရေးအတွက်စီလုံးရင်းအားကောင်းဖို့လိုပါတယ်တဲ့ဒီနေရာမှာအမေရိကန်ကဝင်ရောက်ကူညီနိုင်တယ်လို့ဆိုပါတယ
်စစ်ကောင်စီကိုတက်တန်းရှည်စေတဲ့အရင်မြက်မျိုးမျိုးကိုကန့်သတ်ချုပ်ချယ်ပြီးနိုင်ငံတကာကဖိအားပေးတဲ့နေရာမှာလဲအမေရိကန်ကပါဝင်နိုင်ပါတယ်တဲ့ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်တွေအရာရှိကြီးတွေလုပ်ငန်းတွေကိုအမေရိကန်ကဒဏ်ခတ်အရေးယူထားပေမဲ့ထိရောက်မှုရှိမရှိဆိုတာကိုတော့မသိနိုင်သေးပါဘူး။အိန္ဒိယနဲ့အာဆီယံနိုင်ငံတွေကိုမြန်မာအရေးမှာပုံမှုတက်ကြွလာအောင်လဲအမေရိကန်ကကြံဆောင်နေပါတယ်။တရုတ်အမေရိကန်ဆက်ဆံရေးမှာတန်တရာကင်းဖို့အတွက်တရုတ်အစိုးရနဲ့ဆွေးနွေးတဲ့လမ်းကြောင်းဖွင့်ထားရမယ်လို့ဆိုပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးဥပဒေပုံမှန် 6511 မှာတရုတ်ရေးရာအမေရိကန်မဟာဗျူဟာကိုဖော်ပြထားပါတယ်။မြန်မာအရေးမှာအမေရိကန်နဲ့တရုတ်ကုလသမဂ္ဂမှာနားလည်မှုယူဘူးတဲ့တာရကတွေလည်းရှိပါတယ
်စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့လဲ USIP လိလရေးအဖွဲ့ကအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်ဒီတွင်းစစ်ဖြစ်နေချိန်မှာကူညီရတာမလွယ်ကူပေမဲ့ဒေသခံအရတအသင်းအဖွဲ့တွေကျက်ချင်းဒီအဖွဲ့တွေကုလသမဂ္ဂအဖွဲ့ခွဲစတာတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့လဲဒုက္ခသည်ကိုကူညီနိုင်ပါတယ်ဒေသဆိုင်ရာအရတအဖွဲ့အစည်းတွေနဲ့ဆက်ဆံရေးကျေပြန့်လာအောင်ကြိုးပမ်းဖို့လဲအကြံပေးထားပါတယ်အားလုံးပါဝင်တဲ့ပြည်ထောင်စုတည်ဆောက်မယ်အခွင့်အလမ်းဖြစ်ပါတယ်တဲ့စစ်အာဏာသိမ်းမှုမဖြစ်ပွားအောင်စီစဉ်နိုင်မှုအတွက်အမေရိကန်အစိုးရကတော်လှန်ရေးအုပ်စုတွေကိုအတတ်ပညာပိုင်းဆိုင်ရာအကူအညီပေးဖို့ USIP မြန်မာရေးရာလေးလာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခေါင်းဆောင်ကောင်းပေါ်ပေါက်ရေးပြန်လည်တည်ဆောက်ရေးအတွက်မျိုးဆက်တစ်တဲမှာပညာဉာဏ်ထက်မှတ်တဲ့အမဂန်ကေရာတွေပေါ်ထွန်းရေးအတွက်အမေရိကန်အစိုးရကကူညီနိုင်ပါတယ်တဲ့စစ်ကောင်စီကျူးလွန်တဲ့ရာဇဝတ်မှုကိုမှတ်တမ်းတင်ပြီးတရားစီရင်နိုင်မှုအတွက်လည်းအမေရိကန်အစိုးရကကူညီစေကြောင်း USIP လေ့လာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။